အမေရိကန်ပြည်ထောင်စုတက်ကဆက်ပြည်နယ်ကဂျူးဖျားကြောင်တစ်ခုထဲမှာတစားကနေဖမ်းထားတဲ့လူဟာဂျူးလူမှုအတန်းဝိုင်းကိုတမင်ပြစ်မှတ်ထားတာမဟုတ်ဘူးလို့အမေရိကန်စုံစမ်းစစ်ဆေးဘျူရို FBI ကပြောပါတယ် Congregation Beth Israel ဂျူးဖျားကြောင်ထဲမှာတစားကဖြစ်ဖမ်းခံထားရတဲ့လူလေးဦးစလုံးဘေးမတီရမခပြန်လွတ်လာတယ်လို့တာဝန်ရှိသူတွေကစနေနေ့ညမှာပြောပါတယ်တစားကန်တဦးကတော့အစပိုင်းမှာပြန်လွတ်လာတာဖြစ်ပြီးကြံ၃ဦးကိုတော့တာဝန်ရှိသူတွေကဖျားကြောင်နဲ့ဝင်ပြီးကယ်ထုတ်ခဲ့တာပါဂျူးဖျားကြောင်ကိုဝင်စီးခဲ့တဲ့လူတေဆုံးသွားတယ်ဆိုပေမဲ့ဘလို့အသက်ခံရတယ်ဆိုတာကိုတော့တာဝန်ရှိသူတွေထုတ်ပြန်ခြင်းမရှိပါဘူးတစားကန်နေဖမ်းထားတဲ့အဲ့ဒီလူအနေနဲ့နောက်ထပ်ကြီးကြီးမားမားအစီအစဉ်ရှိပုံတော့မတွေ့ရဘူးလို့ FBI agentMet Di Sarno ကပြောပါတယ်ဒါပေမဲ့လည်းဒီကိစ္စကိုတခြားနိုင်ငံတွေအထိပါ FBI ကစုံစမ်းဖော်ထုတ်သွားမယ်လို့လည်းပြောပါတယ်အခိုင်တာတို့နဲ့ဆက်ဆက်နေတယ်လို့တန်တရားရှိခံထားရတဲ့ပါကစ္စတန်အာရုံကျော်ဆိုင်ရာသိပ္ပံပညာရှင်တယောက်ကိုလွတ်ပေးဖို့အဲ့ဒီလူကတောင်းဆိုခဲ့တယ်လို့အရာရှိတယောက်က AP သတင်းဌာနကိုအစိုးရမှပြောဆိုထားပါတယ်အမေရိကန်အရာရှိတွေကပါကစ္စတန်နိုင်ငံထဲမှာတပ်ဖြတ်ဖို့ကြံစီမှုနဲ့အာရုံကျော်ဆိုင်ရာသိပ္ပံပညာရှင်အာဖီယာစစ်ဒီကီကို Texas အကျဉ်းထောင်မှာဖမ်းဆီးထိန်းသိမ်းထားတာဖြစ်ပါတယ်။ Texas ပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott ကလည်းအခင်းဖြစ်ပြီး12နှစ်ကြာမှတစားကန်အားလုံးအနေအကင်းစွာပြန်လွတ်လာပြီလို့ Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။တစားကန်တွေကိုဝင်ပြေးကယ်တင်ခဲ့တဲ့ဖြစ်ရအသေးစိတ်ကိုတော့ထုတ်ပြန်ခြင်းမရှိသေးပါဘူးခင်ဗျာ။